မြန်မာလူပြည်ရဲ့ကျူးစီးပွားအတွက်ငြိမ်းချမ်းတဲ့အခြေတစ်ခုရရှိရေးအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအချက်၅ချက်ပါသဘောတူညီချက်တစ်ခုရခဲ့တယ်လို့အာဆီယံလက်ချောက်ကထဘရူနိုင်းနိုင်ငံရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲဒီအချက်တွေကတော့အကြမ်းဖက်လို့ရတဲ့အားလုံးချက်ချင်းရပ်တန့်ပြီးသဆိုင်သူအားလုံးအနေနဲ့အစွမ်းကုန်ထိန်းသိမ်းလုပ်ဆောင်ကြဖို့လူလူရဲ့ကျူးစီးပွားအတွက်ငြိမ်းချမ်းတဲ့အခြေတစ်ခုရရှိရေးသဆိုင်သူအားလုံးအနေနဲ့အပြုသဘောဆောင်ဆွေးနွေးညှိနှိုင်းမှုလုပ်ဖို့ဒီဆွေးနွေးညှိနှိုင်းမှုလုပ်ငန်းစဉ်ကိုအာဆီယံတွင်းမှုချုပ်ကအထောက်အကူပြုပြီးအာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်တူကကမ္မကဋ္ဌပြုဖော်ဆောင်ပေးဖို့အာဆီယံလူသားစာနာမှုအကူအညီပေးရေးဌာနကနေတဆင့်အာဆီယံအနေနဲ့လူသားစာနာမှုအကူအညီပေးဖို့နဲ့ဆိုင်သူအားလုံးနဲ့တွေ့ဆုံရေးအထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ဖို့လို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံရုံးချုပ်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဒီကနေ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီသဘောတူညီချက်တွေကြတာပါမြန်မာနိုင်ငံမှာတည်ဆုံမှုတွေနဲ့အကြမ်းဖက်လို့ရတဲ့အခြေမြင့်လာရပါအဝင်ဒိုင်းပြည်အခြေအနေအပေါ်အထူးဆိုးရိမ်နဲ့အကြောင်းလဲအာဆီယံလက်ချောက်ဥထာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အရေးကံတွေဖြည့်ရှင်ဖို့ဆက်ပြီးကြိုးပမ်းလှုံ့ဆော်မှုအရေးကြီးတယ်ဆိုတာအလေးထားပြောဆိုခဲ့ကြတယ်လို့လည်းအာဆီယံလက်ချောက်ဥထာရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီခေါ်ရတဲ့နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လည်ပြေးဖို့စစ်ကောင်စီခေါင်းဆောင်ကိုတိုက်တွန်းပြောဆိုခဲ့တယ်ဆိုတာအင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူခေါင်းဆောင်တွေကတီးခြားစီထုတ်ပြန်ပြောဆိုခဲ့ကြပေမယ့်အာဆီယံလက်ချောက်ဥထာရဲ့ထုတ်ပြန်ချက်နဲ့သဘောတူညီခဲ့တဲ့အချက်၅ချက်ထဲမှာတော့ဖမ်းထားသူတွေကိုပြန်လည်ပြေးဖို့ကိစ္စမပါဝင်ပါဘူး။